ါရှင်နှစ်ပုံကာလအလိုက်ရဲ့တင်မှာအထူးအစီအစဉ်ဖြစ်နေဒီနေ့တော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားခြင်းပါတယ်။2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပွဲစုစုံသတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါ။အားလုံးနဲ့မှလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော် Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းပါ။သူ့ကိုစက်တင်ဘာလမှာပဲထောင်ထဲချမှတ်လိုက်ပြီးတော့တချင်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်။သူ့ရဲ့တချင်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိင်စော်ကားမှုပြုခဲ့တယ်ဆိုတာတက်တေခိုင်လုံးလို့ပြည်တံ၃ခုချခံရပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဇီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲ့ဒီနောက်မှာတော့လွတ်မြောက်လာရင်လဲစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားတာပါ။
ဟာဘေး
2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကိုနယူးယောက်ရဲတပ်ဖွဲ့ကမူရင်းမှုလိင်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအရာကိုညှင်းဆိုခဲ့ပါတယ်။ဇူလိုင်မှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါ။ဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ်။စုစုပေါင်းသူစွဲခံရတဲ့6မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေကသူ့ကိုအမှုစီရင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်။သူ့ရဲ့ရှေ့နေကတော့
Sexual assault is a serious crime but falsely accusing someone of sexual assault is also
ဒီဆောင်ကားမှုဆိုတာကြီးလေးတဲ့ကျင့်မှုတစ်ခုဖြစ်သလိုဒီဆောင်တယောက်ကိုလိင်ဆောင်ကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ကျင့်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီပွားရေးနိုင်ငံရေးနဲ့အနုပညာလောကထဲမှာဩဇာကြီးမားတဲ့အမျိုးသားတွေလိမ္မာရေးဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေခွာလုံးစုချင်းမြင့်ပွဲမှာ Times Up ဆိုတဲ့လှုပ်ရှားမှုဖြစ်နေပွဲတဲ့အနုပညာအကျော်မော်တွေဟာအမဲရောင်ဝတ်စုံနဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုံငန်းဝင်တွေမှာဖြစ်တဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတယ်။ Premier Edition ဒီကနေ့ကနေဒီကနေ့မှာစတင်ကြပါမယ်။မေလာကအီတလီနိုင်ငံကဂိမ်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေရှောင်းလမ်းပေါ်မှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုံငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့အတူတူသူတို့တွေလည်းရက်တီပေးနေတယ်ဆိုတာကိုပြခဲ့ပါတယ်ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2018အနုပညာလောကသားတွေရဲ့သတင်းကိုအခုဆက်ကြည့်ရအောင်ပါနော်ဖေဗရူလာမှာအမေရိကန်ပြည်ထောင်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီးOpra Winfrey နောက်ပြီးတော့မင်းသားကြီး George Clooney နဲ့ Director Steven Spielberg တို့ March for Our Lives ကျွန်ုပ်တို့အသက်တွေအတွက်ချီးကျွပ်ပွဲဆိုတဲ့ Washington မြို့တော်မှာကျင်းပတဲ့လူမှုဆွေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ်။
Enough is enough.
Florida ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထင်းချုံရီလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူမှုစုရုံးပွဲဖြစ်ပါတယ်။ဒီနေ့နိုင်ငံမှာတော့တချို့ရနာမည်ကျော် Beatles အဖွဲ့တွေက drummer သမား Ringo Starr ကိုပြည်မကြီးက Buckingham နန်းတော်မှာမလကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ Ringo Starr ကဂီတလောကမှာသူ့ရဲ့အလို့ကျွေးပြုမှုတွေဒုတိယမြောက် Elizabeth ပြည်မကြီးကသူရဲကောင်းဖွဲ့ပေးလိုက်တာဖြစ်ပြီးတော့သူတို့ဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆော်ဘွက်ချင်းမြင်ခံရမှာပါတယ်။
Thank you for the support.
မလောက်မှာပဲ American Rap အဆိုတော့ DMX တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်ဒဏ်ချခံရတာပါ။သူကဒေါ်လာ 1.8 တန်အခွန်ရှောင်တယ်ဆိုပြီးတော့ပြည်သူအစိုးရကအရေးယူတာဖြစ်ပါတယ်။အပြီးလာမှာတော့ Bollywood ကနာမည်ကျော်ရုပ်ရှင်မင်းသားဆယ်မာခန်ကိုတရားမဝင်ရှားပါးတိရစ္ဆာန်အမဲလိုက်မှုနဲ့ထောင်ဒဏ်5နှစ်ချလိုက်ပါတယ်။ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အမှားခံနဲ့ပြန်လွှတ်ပေးထားပါတယ်။ဒ ဒီကိစ္စကိုသူ့ရဲ့ပရိသတ်တမ်းပေါင်းများစွာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ဘောလိဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအများများရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလိဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောနိုင်ပါ၏။သူ့ရဲ့ရုပ်ရှင်တွေယုံတင်ပြီးဆိုရင်အမြဲတမ်းရုံပြည့်ရုံရှင်တဲ့အမျက်ငွေဝင်ငွေအများကြီးရတာပါ။
And last but certainly not least for music.The prize is awarded to Damn by Kendrick Lamar.
ဒီအပီလာရမှာပဲအမေရိကန်ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူ့ရဲ့တေးတပြား Damn နဲ့ Polizer Guitar စုချင်းမြင်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါတယ်။2019ခုနှစ်အပီလာမှာထုတ်လိုက်တဲ့သူ့ရဲ့တေးတပြားကခစ်တဲ့အမေရိကန်နိုင်ငံသား African Noir တွေရဲ့ပွေလီရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပြတဲ့စာသားတွေတေးတန်စင်တွေနဲ့တချင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ပိုလီဇာဆုချင်းမြင့်ရဲ့အဖွဲ့ကအခြေကျူလိုက်ပါတယ်။မင်းသားကြီး Russell Cook ကလည်းအပီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်ပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲဒီကနေပြီးတော့စုစုပေါင်းဒေါ်လာ 2.8 သန်းရရှိခဲ့တာပါ။အပီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝေနာခံစားနေရတဲ့အကြောင်းပြည့်တက်ကိုဖွင့်ပြောသွားခဲ့ပါတယ်
။ My advice for anybody out there who's going through depression and we all go through it.Which is find good people to talk to. And here's the thing too, I just experienced
တို့ကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိတာကိုစူးစမ်းကြတယ်။သူများကိုဖွင့်ပြောရမှာရှက်နေကြတယ်။ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီ။နောက်ပြန်ကျွန်တော်ကတူဦးဒီတော့တားဆိုတော့ညီကောင်မတော်ဖွင့်ပြောစရာလည်းမရှိဘူးလို့ writer သတင်းဌာနကပြောတာ။
Because we said to ourselves what if we should do something new just to see these copies of ourselves from 1979
မေလာရဲ့ဖြော်ပြလောက်ကမှာမပါမဖြစ်တဲ့တင်းတပုတ်ကတော့ Apple Guitar အဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမဦးဆုံးအချိန်ဖြစ်တဲ့တချင်းတပုတ်ပြန်ပြီးလှုပ်ဖြစ်တယ်ဆိုတဲ့တင်းမှာဒီတချင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါရည်ဇူလိုင်လမှာနာမည်ကျော်ဗြိတိသျှအဆိုတော်ကြီး Cliff Richard တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုတ်ကလေးကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါရည်အဲ့အမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါရည်Cliff Richard ကတခြင်းကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုရယ်ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟန့်ရင်နဲ့သတင်းရိုက်ကူးပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှေ့နေတွေက Cliff Richard ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပေနဲ့သူ့ရဲ့ကိုရေးကိုယ်တာလွတ်လပ်ခွင့်ပုံ BBC ကအချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့လည်းရပိုင်းအတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်။ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူ့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါရယ်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝဲထားခဲ့ပါရယ်။နာမည်ကြီးမင်းသမီးစကားလက်ဂျိုဟန်ဆန်ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါ။သူကလိန်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိန်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလုပ်လိုက်တာပါ။ Rap and Tech ရုပ်ရှင်မှာစကားလက်ဂျိုဟန်ဆန်ကအမျိုးသမီးအစ်စ်တယောက်အနေနဲ့သရုပ်ဆောင်မှာဖြစ်ပြီးတော့သူက1980ပြည့်လွန်နဲ့1980ပြည့်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည့်တစားကန်းဖွင့်တဲ့ယောက်ျားယောင်ဆောင်လူဆိုးကြီး Dante Tescale အနေနဲ့တရုပ်ဆောင်ရမှာပါဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ရှင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါရယ်မင်းသားကြီး George Clooney ကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေအောက်ကလာမှာပဲကြီးညာခံရပါရယ်သူပိုင်းတဲ့တကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အိမ်မှာဝင်ငွေအများကြီးတိုးသွားခဲ့တာပါ။အသက်58နှစ်အရွယ်မှာမင်းသားကလူနီက2018ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအမှုပညာသက်တမ်းတစ်ချောင်းဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါရဲ့။အော်ရမအော်ရာအော်ရမအော်ဂျေးပေးတော့တဲ့ဘောမာရဲ့အော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားတဲ့ The Old Man and the Gun ရုပ်ရှင်ကားအထက်မှာသူ့အမှုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်။ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူး။ ဒါမဲ့လေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးပဲလို့ပြောချင်ပါသေးတယ်။အသက်20နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့အန်တာတိန်းမန့်ဝီကလီမဂ္ဂဇင်းကိုမင်းသားကြီးရက်ဖို့ကပြောသွားပါသေးတယ်။နောက်အလို့တင်လာလောကကနေအားယူသူတူကတော့ဒန်နီဘွားဖြစ်ပြီးသူကတမောင်များစွာဝင်ငွေရှာပေးတဲ့ဂျိမ်းစ်ဘွန်ရုပ်ရှင်ဇာတ်ကားရဲ့ဒါရိုက်တာဖြစ်ပါတ ဆက်ပြမလာမှာပါရီမျိုးတော်ကဆန်လော်ရန်ဖက်ရှင်ရှိုးမှာတော့အီဖယ်မျော်စင်အမှကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးကြဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်စည်းကမှာရက်40အစီအစဉ်နဲ့အရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ
Ben
Affleck ဆိုရဲ့ပြဿနာကဟိုးရင်ကလေးကရှိနေကြတာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလည်းအရက်ချက်ဆေးကန်ကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးကန်တော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ချက်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပရိသတ်တွေကိုအထူးကျေးဇူးတင်ကြောင်းလည်းသူပြောသွားခဲ့ပါတယ်။အော်တိုဘားလာအတွင်းမှာအမေရိကန်မှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလည်းတွေ့ရတယ်လို့ပြောရပါမယ်။Rap ဆိုတော့ Kanye West ကသမရရဲ့ Over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန့်ခွန်းစကားတွေပြောသွားပြီးတော့သမရ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကောက်ွယ်ပြောသွားခဲ့တာပ
ါ The liberal would try to control a black person through the concept of racism because they know that we are very proud emotional people. So when I said I like Trump to like someone that's liberal they'll say, "Oh, but he's racist. You think racism can control me?"
သမရထမလည်းသူပြောတာသဘောကျပုံရပါတယ်။ Kanye West ကမတ်တရဲ့သမရထံကိုဖတ်ပြီးတော့
I love this guy right here. Let me give this guy. I love this guy right here.
ဒီလူကိုကျွန်တော်ချစ်တယ်လို့ပြောသွားပါတယ်။အော်တိုဘာလာမှာလည်းအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish မျိုးပါရှင်နေအိုကော်နာက Irish Muslim နိုင်ငံရေးနဲ့ပေါင်းစည်းကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေ့မှောက်မှာသူတို့ဒီလေးထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါတယ်။အော်တိုဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဘီလိုကျွန်းသူအဆိုတော့ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘောပွဲညမှာပွဲလေရင်နာစဉ်ဖျော်ဖြေဖို့ရွေးချယ်ခံရပေမဲ့ညှင်းလိုက်ပါရဲ့အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြရဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားရဲ့ရက်တည်နေပါရဲ့ဆိုတာပြတာရဲ့အနေနဲ့ရီဟာနာကအဲ့လိုညှင်းလိုက်တာလို့ US Weekly and Entertainment Tonight တင်မှာဖော်ပြပါရဲ့ဒါနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရပါဘူး။ဒီစားမျိုးသမီးပေါ့ဂီတာအဖွဲတစ်ဖွဲဖြစ်ပြီးတော့တချင်ကလည်းထူးနာမည်ကျော်ကြားတဲ့ Spice Girls အဖွဲကတော့ဗြိတိန်နိုင်ငံမှာဖျော်ရည်ခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်။ဒါမဲ့လည်းဘလုံးသမားဒေးဗစ်ဘက်ခင်ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲဝင်တွေကပြောတာပါ။Victoria Beckham ကဖက်ရှင်ဒီဇိုင်နာလုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်လုပ်ပါတယ်။နိုဗင်ဘာလမှာပဲအမေရိကန်မှာတော့ California Rap အဆိုတော့ Snoop Dogg တရား Hollywood ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောင်တင်ခံရပါတယ်။သူကအင်းရင်းလက်မှုရုပ်တံအစီအစဉ်မှာနာမည်ကြီးတဲ့ Martha Stewart နဲ့ပေါင်းပြီးတော့ Martha and Snoop's Potluck Dinner ဆိုတဲ့ချက်နှီးဖြော်နေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားမွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင
်ကျွန်တော်ဆူစီးတင်ပြပေးခဲ့တာပါရှင်